င်္ဂလာညနေခင်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဇူလိုင်လ16ရက်အင်္ဂါနေ့ညနေခင်း6နာရီခွဲနဲ့9နာရီအစီအစဉ်တွေကိုလိုင်းဒိုမီတာ7925တို့ကနေတိုက်ထုတ်လွှင့်နေပါပြီ။ကျမနင်္ဂလာပါဒီကနေ့အစီအစဉ်တွေတာဝန်ယူပေးဆက်သွားမှာပါ
။ကျွန်တော်အောင်လူပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့ရှစ်လရဲ့ချိန်အမေရိကန်ကတောင်ကိုရီးယားနဲ့ပူးတွဲစီးရီးလေ့ကျင့်မဲ့အစီအစဉ်ဟာဝါရှင်တန်မှာနျူကလ ියා ရေးဆွေးနွေးမှုတွေကိုထိခိုက်နိုင်တဲ့အကြောင်းမြောက်ကိုရီးယားကသတိပေးပါရယ်အမေရိကန်လွတ်တော်ကိုယ်စားလှယ်ပေါ်သမ္မတဒေါ်နယ်ထရန့်ကလူမျိုးရေးရမှတ်ချက်စကားပြောခဲ့တဲ့ပေါ်ရှုတ်ချမဲ့ဆုံးဖြတ်ချက်တွေကိုအလွတ်တော်မှာဒီနေ့မဲခွက်ကိုရှင်းနေပါရယ်ဒီလိုထိတ်တဲရောက်နိုင်ငံတကာသတင်းတွေကိုတော့ကိုသားညုံနဲ့အတူကြီးညာပြီးတော့မှာပါ
ကောင်းပါပြီရှင်ဖွဲ့စည်းပုံအခြေခံဥပဒေပါအချက်တချို့ကိုပြင်ဆင်ရေးပူးပေါင်းကော်မတီရဲ့ကြိုးပမ်းဆောင်နေတဲ့လုပ်ငန်းတွေမှာဖလို့အခက်အခဲတွေနဲ့ရင်ဆိုင်ရနိုင်ခြင်းရှိနေပါသလဲ
ကိုယ်တည်းချင်းနေရတော့အဲ့ဒီကိုသွားဖို့ဆိုတာကအဖွဲ့ကြီးဘုံတန်းချောင်းနဲ့အညီသွားမယ်ဆိုရင်တော့တက်မတော်သားတွေသဘောတူမှကြမှာနော်အဲ့တော့တက်မတော်ဘာမှမဆွေးနွေးဘူးဆိုတဲ့ဟာမျိုးလည်းကြားလို့လည်းကြားမှာတက်မတော်ဘာကဘာမှဝင်ရောက်ဆွေးနွေးခြင်းမရှိဘူးဆိုတော့အခက်အခဲတော့ရှိလာနိုင်မှာပေါ့နော်ဒီပေါ်မှာတော့ဟု
တ် NLD ပါတီကပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးအောင်လိုင်ဝင်းပြောသွားတာပါရှင်အပြည့်စုံကိုတော့မကြခင်ကြားမှာပါဒါအပြင်တရားမဝင်ကုန်သွယ်မှုကြောင့်ပြဿနာဖြစ်ပေါ်ခဲ့တဲ့မြန်မာနဲ့အိန္ဒိယနိုင်ငံအမတ်နှစ်နဲ့စကိတ်ကိုအိန္ဒိယနိုင်ငံအစိုးရကမနေ့ကစပြီးတော့ရက်အကန့်အသတ်မရှိပိတ်ပင်လိုက်တဲ့သတင်းနဲ့နိုင်ငံတကာသတင်းဆောင်မှာပါတော့လူဖြူမဟုတ်တဲ့အမျိုးသမီးလွှတ်တော်အမတ်တွေအပေါ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့လူမျိုးရေးခွဲခြားတဲ့မတ်ချက်စကားကြောင့်ဒီမိုကရက်နဲ့သမ္မတကြားတင်းမာမှုတွေတိုးလာနေတဲ့သတင်းဆောင်မှာအပြည့်စုံကိုထုတ်လွှင့်သွားဖို့ရှိပါတယ်။ခုအရင်ဆုံးတော့ဒီကနေ့ညနေခင်းထိပ်တန်းရသတင်းတွေကိုကိုအောင်လင်းဦးနဲ့ကိုသားညင်ဦးတို့ကပြောပြပေးပါဦး
။ရှင်းလာရဲ့ချင်အမေရိကန်ကတောင်ကိုရီးယားနဲ့ဖူးတွဲစီးလေ့ကျင့်မဲ့အစီအစဉ်ဟာဝါရှင်တန်မှာနျူကလ ියා ရေးဆွေးနွေးမှုတွေကိုထိခိုက်နိုင်ကြောင်းမြောက်ကိုရီးယားကသတိပေးလိုက်ပါတယ်။စီးရီးလေ့ကျင့်မဲ့အစီအစဉ်ဟာအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားကောင်ဆောင်ခင်ဂျွန်ဝန်ရဲ့ပြည်ခရိုင်နေတဲ့စေမူနိုင်ငံကထိပ်တီးစည်းဝဲသဘောတူညီချက်ကိုချိုးဖောက်ရောက်ကြောင်းနဲ့မြောက်ကိုရီးယားနိုင်ငံခြားရေးဌာနရဲ့ကြေညာချက်ကိုနိုင်ငံပိုင်ကိုရီးယားပို့သတင်းအေဂျင်စီကဒီနေ့ပဲဖော်ပြခဲ့တာပါ။အမေရိကန်ရဲ့ရှေ့ဆက်လုံးမဲ့လှုပ်ရှားမှုတွေကိုကြည့်ပြီးအလုပ်ဖွဲ့ရေးချဆွေးနွေးမဲ့အစီအစဉ်နဲ့ပတ်သက်လို့ဆုံးဖြတ်ချက်ချမယ်လို့လည်းမြောက်ကိုရီးယားနိုင်ငံခြားရေးဌာနပြောခွင့်ရသူတူကိုအမြင်ဖော်ပဲကိုးကားပြီးကြေညာချက်မှာဖော်ပြထားပါတယ်။တောင်တန်းမြောက်ကိုရီးယားနိုင်ငံခြားကစစ်မဲ့ဆုံးမှာသမ္မတထရန့်နဲ့မြောက်ကိုရီးယားကောင်ဆောင်တို့ပြီးခဲ့တဲ့လတည်းခိတ္တတွေ့ဆုံခဲ့ပြီးတဲ့နောက်အလုပ်ဖွဲ့ရေးချဆွေးနွေးမှုသဘောတူခဲ့တာပါ။မြောက်ကိုရီးယားကနျူကလ ියා လက်နက်တွေကိုဖျက်သိမ်းပြီးပြန်လည်နေတဲ့ပိတ်ဆို့တံခါးမှုတွေရှင်းဖို့ရေးအစီအစဉ်နဲ့ပတ်သက်လို့ဖေဖော်ဝါရီလထဲမှာဗီယက်နမ်နိုင်ငံကဒုတိယအကြိမ်ထိပ်သီးဆွေးနွေးပွဲတွင်သဘောတူညီမှုမရခဲ့ဘဲဖြစ်ခဲ့ရပြီးတဲ့နောက်မှာတော့နှစ်ဖက်ကြားဆွေးနွေးမှုတွေရပ်ဆိုင်းနေရလည်းဖြစ်ပါတယ်
။အမေရိကန်လွှတ်တော်အမတ်တွေပေါ်သမ္မတဒေါ်နယ်ထရန့်ရဲ့ဒီလူမျိုးခွဲခြားမှတ်ချက်စကားပြောခဲ့တဲ့ပုံမှာရှုံချတဲ့ဆုံးဖြတ်ချက်တက်ကူဒီမိုကရက်အများစုလွှမ်းထားတဲ့အောက်လွှတ်တော်မှာဒီကနေ့အင်္ဂါနေ့မှာမဲခွဲဖို့ရှိနေပါတယ်။အခုလိုမဲခွဲဖို့ရှိရဲဆိုတော့အောက်လွှတ်တော်လူများစုခေါင်းဆောင်စတန်နီဟိုယာကကြေညာပြီးတော့ဒီမိုကရက်အမတ်တွေနဲ့အတူ Republican အမတ်တွေနေနဲ့လည်းပါတီထက်တိုင်းပြည်ကိုကြည့်ပြီးတော့မဲပေးကြမယ်လို့မျှော်လင့်နေတဲ့အကြောင်းသူကပြောပါတယ်။တိုင်းပြည်တွင်းကရှေ့ပြောင်းလာသူတွေကိုသူ့ရဲ့နိုင်ငံတွေကိုပြန်သွားဖို့ဆိုပြီးတော့ပြောဆိုချက်ဟာအသားအရောင်မျိုးမျိုးရှိတဲ့ American နိုင်ငံသားတွေနဲ့ American နိုင်ငံသားဖြစ်လာသူတွေကိုမုန်းတိစေမှုကြောက်ရွံ့စေမှုတွေဖြစ်စေတယ်ဆိုပြီးတော့သမ္မတဒေါ်နယ်ထရန့်ရဲ့လူမျိုးခွဲခြားတဲ့ဒီမှတ်ချက်ပေါ်မှာလွှတ်တော်အနေနဲ့ပြင်းထန်ရှုံချတဲ့အကြောင်းအဆိုပြုချက်မူကြမှာဖော်ပြထားပါတယ်။ရွှေပြောင်းဝင်ရောက်သူတွေတိုက်မိသွင်းလာရောက်ခလုံသူတွေကိုကျူးကျော်ဝင်ရောက်လာသူတွေလို့သုံးနှုံးတာနဲ့အခုလိုမျိုးအသားရောင်လူမျိုးကွဲတဲ့လွှတ်တော်မတ်တွေကိုအမေရိကန်နဲ့မပတ်သက်ဖို့ပြောဆိုချက်တွေကိုလည်းဝေဖန်ကန့်ကွက်ထားပါတယ်။အောက်လွှတ်တော်မတ်အီဟမ်အိုမာအောက်လွှတ်တော်မတ်အလက်ဇန်ဒရီယာအော့ဂတ်စီယိုကော့တက်စ်အောက်လွှတ်တော်မတ်အီယနာပရက်စလီနဲ့အောက်လွှတ်တော်မတ်ရရှိဒါတယ်လက်တို့ဒီအမျိုးသမီးလွှတ်တော်အမတ်လေးဦးကိုတမတ်ဒေါ်နယ်ထရန့်ကရွေတိုက်ခိုက်ပြောဆိုခဲ့တာပါ။ဆိုမာလီယာမှာမွေးဖွားခဲ့တဲ့မင်းနီဆိုတာပြည်နယ်အောက်လွှတ်တော်မတ်အိုမာကတော့ဒါဟာအမေရိကန်လွှတ်တော်ကိုယ်စားလှယ်၄ဦးကိုဗေမျှောင်တင်းတင်းလူမျိုးရေးရခွဲခြားတိုက်ခိုက်တဲ့လို့ရဖြစ်တယ်။လူပြူကြီးစိုးရေးလို့ရဖြစ်တယ်ဆိုပြီးတော့အပြစ်တင်တုံ့ပြန်ထားပါတယ်။ဒီမတ်တွေအနေနဲ့သူတို့ရဲ့မူရင်းနိုင်ငံကိုပြန်သွားပြီးတော့အဲ့ဒီမှာရှိနေတဲ့ပြဿနာတွေနဲ့ရာဇဝတ်မှုတွေကိုဖြေရှင်းစမ်းမှာဆိုပြီးတော့သမ္မတထရန့်ကသူ့ရဲ့ Twitter အကောင့်ကနေပြီးတော့ရေးတင်ခဲ့တာပါ။ဒီမတ်၄ဦးမှာ၃ဦးဟာအမေရိကန်ပြည်ထောင်စုမှာပဲမွေးဖွားသူတွေဖြစ်ကြပါတယ်။အောက်လွှတ်တော်မတ်အိုကာစီယိုကော့တက်စ်ဟာနယူးယောက်ဇာတိဖြစ်တယ်လို့အောက်လွှတ်တော်မတ်ပရက်စလီကတော့ဆင်ဆင်နတီမှာမွေးဖွားသူအောက်လွှတ်တော်မတ်တီလစ်ကတော့မက်ချီဂန်ဒီဖရိုက်ဇာတိဖြစ်ပါတယ်။အဲ့ဒီထဲကလွှတ်တော်မတ်အိုမာနဲ့လွှတ်တော်မတ်တီလစ်ဟာအမေရိကန်လွှတ်တော်မှာရွေးခါရတဲ့ပထမဆုံးမွတ်စလင်အမျိုးသမီးတွေလည်းဖြစ်ကြပါတယ်။သူ့ရဲ့မူဝါဒတွေကိုဘလို့ကာဝယ်ရမှန်းမသိတော့ပုဂ္ဂိုလ်ကြီးကပြန်တိုက်တာပဲဆိုပြီးတော့လွှတ်တော်မတ်အိုကာစီယိုကော့တက်စ်ကဇင်းတောက်တွေကိုပြန်လည်တုံ့ပြန်ပြောပါတယ်။သမတ်ထရန့်ကတော့သူနဲ့သဘောထားတူသူတွေအများကြီးရှိတယ်ဆိုပြီးတော့ဒီဝေဖန်တုံ့ပြန်ချက်တွေကိုဂရုမထားတဲ့အကြောင်းပြန်လည်ပြောဆိုခဲ့ပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုတောင်ပိုင်းနယ်စပ်မှာခလုံးဝင်းရဖို့ကြိုးပမ်းသူအများစုကိုသမတ်ထရန့်ဆွေကတားဆီးဖို့စီစဉ်နေပါတယ်ဒီစီစဉ်ကြောင့် အမေရိကတိုက်လေဗန်နိုင်ငံကနေအိန္ဒိယမက္ကဆီကိုနိုင်ငံကတဆင့်အမေရိကန်နိုင်ငံကိုနေဆက်ဖြတ်ကျော်ဝင်ရောက်ဖို့ကြိုးစားသူတွေပေါ့အထူးကရက်ခတ်လာနိုင်ပါတယ်ဒီအားဌာနနဲ့အမိမြေလူမျိုးရေးဌာနတို့ရဲ့တိုင်းလာနေတုန်းကစာပြန့်နာ58မျက်နှာပါထုတ်ပြန်ခြင်းအရခေလုံဝင်လျှောက်ထားနိုင်တဲ့နိုင်ငံတစ်ခုကိုကုန်းလန်းကနေဖြတ်သန်းပြီးအမေရိကန်ကိုရောက်ရှိလာသူတွေကိုခေလုံကမပေးဖို့တားမြစ်လိုက်တာပါမက္ကဆီကိုနိုင်ငံနဲ့နေဆက်ကနေဝင်ရောက်လာသူအရေအတွက်တိုးလာနေပြီးဒီထဲမှာခေလုံဝင်ပေးနိုင်သူအနည်းချင်းသာပါဝင်တဲ့အကြောင်းလဲရှေ့နေရဝီလျံဘာကကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်ခေလုံဝင်ပေးဖို့အရေချင်းမပြည့်သူတွေအများပြားကခေလုံဝင်ရဖို့တောင်းခံနေတာလူမှုကြီးကြပ်ရေးစနစ်အတွက်အမဲဆက်ဖြစ်နေသလိုစာနာမှုနဲ့ခေလုံဝင်ပေးရမယ်ရည်ရွယ်ချက်ကိုထိခိုက်စေပြီးလူမောင်ခုမှုပြဿနာကိုအားပေးရရောက်တဲ့အကြောင်းလဲရှေ့နေချုပ်ကပြောဆိုခဲ့တာပါဒီကနေ့စတင်အသက်ဝင်မဲ့ဥပဒေဒီနေ့စတင်အသက်ဝင်မဲ့ဥပဒေတရားရေးအရာစိန်ခေါ်မှုတွေနဲ့ရင်ဆိုင်ရလိမ့်မယ်လို့လည်းခန့်မှန်းထားကြပါတယ
်အစိုးရဝန်ထမ်းယာလူတာဝန်နောက်အစိုးရပိုင်ပစ္စည်းတွေကိုတုံပြီးတော့ပါတီနိုင်ငံရေးမှာပါဝင်ဆောင်ရွက်တာကိုတိုက်မြှင့်ထားတဲ့ HF ကိုချိုးဖောက်ခဲ့သလားဆိုတာနဲ့ပတ်သက်ပြီးတော့အင်ပြီးတော့အကြီးအကျယ်ပြီးကလီယန်ကွန်ဝေးကိုအောက်လွတ်တော်ကော်မတီတခုကတင်းလာနေကကျန်းမာစစ်ဆေးမှုလုပ်ရမှာကလျန်ကောင်းဝေးကရောက်မလာခဲ့ပါဘူး။ကလျန်ကောင်းဝေးဟာစီမင်းနဲ့လုပ်ငန်းတာဝန်များစောင့်ချက်ရေးလွှတ်တော်ဆက်ကော်မတီရဲ့မိ мян ချက်တွေကိုဖြေကြားဖို့ကနဦးချိန်ကညှင်းဆိုခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့တင်းလာနေ့မှာဆက်ကော်မတီကြားနာပွဲလည်းအဖို့ဆင့်ကော်ခံခဲ့ရပါတယ်။ကလျန်ကောင်းဝေးဟာပြောင်းစုအစိုးရဝန်ထမ်းများဆိုင်ရာဥပဒေစီမင်းတွေကိုချိုးဖောက်ပြီးတော့ပါတီနိုင်ငံရေးကိစ္စတွေမှာပါဝင်ခဲ့တယ်ဆိုပြီးတော့သူ့ကိုယာယီကနေဖယ်ရှားဖို့သမ္မတထရန့်တန်ပို့ခဲ့တဲ့အထူးစုံစမ်းရေးရုံးရဲ့အစီအစဉ်သားထဲမှာဖော်ပြအကြံပြုထားပါတယ်ခင်ဗျာ။
ဒီရီမရီကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1068ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီရီမရီကန်တန်မြန်မာဘာသာအစီအစဉ်ရဲ့အင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဖိလစ်ပိုင်နိုင်ငံမှာမွေးစည်းဝါတိုက်ဖြစ်ရေးအတွက်ကျဉ်းကျဉ်းတန်းနဲ့နှိမ့်နှင်းကြတာတွေကိုကလွတ်သမကလူခွေရေးကောင်စီကစုံစမ်းဖို့ဖိအားပေးရမှာဥဆောင်ပါဝင်မှုတွေအိုက်စလန်နိုင်ငံနဲ့တတမန်ဆက်ဆံဖြတ်တောက်ဖို့ကြိုးစဉ်းစားနေတဲ့အကြောင်းသမ္မတရော်ထရီကိုဒူတာရီကပြောလိုက်ပါတယ်။သမ္မတဒူတာရီရဲ့မွေးစည်းဝါနှိမ့်နှင်းအစီအစဉ်2016ခုနှစ်ကစခဲ့ရမှာရဲတွေရဲ့လက်ချက်နဲ့ဥပဒေမဲ့တက်ဖြတ်ခံရမှုဖန်ဆင်းမှုအစပြောင်းမှုတွေရှိခဲ့တဲ့ပေါ်စုံစမ်းစစ်ဆေးဖို့လူခွေရေးကောင်စီကထောက်ခံမဲ့ဆစ်ရှင်မဲ့ကန့်ကွက်မဲ့ဆက်လီမဲ့နဲ့ပြီးခဲ့တဲ့ကြာသပတေးနေ့ကပဲအတည်ပြုလိုက်တာပါ။လူခွင့်ရေးကောင်စီရဲ့ဆုံးဖြတ်ချက်ဟာပြည်သူတွေကိုအကောင်အထည်ပေးဖို့ချိုးဖောက်တဲ့အချုပ်ချာအာဏာပိုင်ဆိုင်တဲ့နိုင်ငံတစ်ခုပေါ်အထင်သေးအမြင်သေးနဲ့ပြုမှုတွေလုပ်ရဖြစ်တဲ့အကြောင်းလဲသမ္မတရဲ့ပြောခွင့်ရသူဆယ်ဗော်ဒိုပနက်လိုကမနေ့နောက်ပိုင်းမှာပဲဒိန်းတောက်တွေကိုပြောဆိုသွားခဲ့ပါတယ်။မွေးစည်းဝါနှိမ့်နှင်းမှုအစီအစဉ်ပေါ်နိုင်ငံတကာရဲ့ဝေဖန်မှုတွေကိုတော့သမ္မတဒူတာတီကဒေါသတကြီးတုံ့ပြန်လေးရှိပါတယ်။မွေးစည်းဝါနှိမ့်နှင်းမှုတွေပေါ်ကနဦးစုံစမ်းစစ်ဆေးဖို့နေသားနိုင်ငံတဟိတ်မျိုးကနိုင်ငံကရာစုပြမှုဆိုင်ရာခွန်ရုံး ICC ကပြည်ထောင်စုနဲ့ဆုံးဖြတ်ခဲ့တဲ့အတွက်လဲအဖွဲ့ဝင်ဖြစ်ကဒီနေ့ဆက်မဲမှာပဲလုပ်ထွက်ထားပါတယ်။သမ္မတဒူတာတီဆွေးကတော့မွေးစည်းဝါမှောက်ကိုယ်သူတွေနဲ့ရဲတပ်ဖွဲ့တို့ကြားအပြန်အလှန်ဖြစ်ခဲ့မှုတွေကြောင့်လူပေါင်း6600တိစုံကြောင်ပြောဆိုထားပေမဲ့ဒေသခံတချို့လှုပ်ရှားသူတွေကတော့လူပေါင်း28000လောက်ထိတိစုံမှုတွေရှိတဲ့အကြောင်းလဲပြောဆိုထားကြပါတယ်။
ရင်းနှံပိုင်လိုင်းလုပ်ငန်းမပြည့်ပြတ်လို့ဆိုပြီးတော့တရုတ်နိုင်ငံပိုင် CPP တရုတ်ရင်းနှံပိုင်လိုင်းဆောက်လုပ်ရေးလုပ်ငန်းရဲ့ဘဏ်အကောင့်တစ်ခုတည်းကအမေရိကန်ဒေါ်လာတန်း200ကျော်ကိုမလေးရှားနိုင်ငံကထိမ့်သိမ်းထားလိုက်ပြီလို့မလေးရှားဝန်ကြီးချုပ်မဟာသီယာမူဟာမက်ကတင်းလာနေကပြောဆိုပါရတယ်။ CPP ဥဆောင်ဥရွက်လုပ်နေတဲ့ဒေါ်လာ 1.3 ဘီလီယံတန်မှုရှိတဲ့ပိုင်လိုင်းလုပ်ငန်းကိုမလေးရှားနိုင်ငံကရပ်ဆိုင်းထားပြီးတော့တစ်နှစ်အကြာမှာခုလိုဆောင်ရွက်တာဖြစ်ပါတယ်။ CPP ဟာတရုတ်စူရပိုင်ရင်းနှံနဲ့စွန့်ရည်လုပ်ငန်းကြီးရဲ့အခွဲတစ်ခုဖြစ်ပါတယ်။ပိုင်လိုင်းအတွက်ငွေ80ရာခိုင်နှုန်းကိုပေးထားပြီးရမယ်လို့လုပ်ငန်းက73ရာခိုင်နှုန်းပဲပြီးပြတ်တယ်လို့ဝန်ကြီးချုပ်မဟာသီယာကတနေ့တော့သူကိုပြောပါတယ်။ဒါကြောင့်မလို့ဒီလုပ်ငန်းကိုဖျက်လိုက်တဲ့နောက်ဆွေရကဒီငွေတွေပြန်ရဖို့လိုတယ်လို့ပြောပါတယ်။ HSBC Bank ရဲ့မလေးရှားဌာနက CPB Bank Account တွေကနေပြီးတော့ငွေတွေကိုမလေးရှားကသိမ်းယူလိုက်ပြီးဆိုပြီးတော့စင်ကာပူအခြေစိုက် Straits Times ကစင်နစ်ကဖော်ပြလိုက်တဲ့နောက်ဒီဝန်ကြီးချုပ်မဟာသီယာကခုလိုတီးပြီးပြောဆိုသွားတာဖြစ်ပါတယ်။မလေးရှားနိုင်ငံရဲ့အာဂတိလိုက်စားမှုတိုက်ဖြတ်ရေးကောင်စီကနေပြီးတော့သူ့ရဲ့ကုမ္ပဏီကိုအကြောင်းမကြားဘဲနဲ့ငွေတွေကိုလွှဲယူခဲ့တာဖြစ်တယ်လို့ CPB ကုမ္ပဏီဘက်ကရိုက်တာကိုအီးမေးလ်နဲ့တုံ့ပြန်ပြေးပါတယ်။သူတို့အနေနဲ့သက်ဆိုင်သူတွေနဲ့မင်းများစုံစမ်းပြီးတော့လိုအပ်သလိုရေးယူဆောင်ရွက်သွားမယ်ဆိုပြီးတော့လည်းတုံ့ပြန်ထားပါတယ်။မလေးရှားနိုင်ငံမှာအာဂတိလိုက်စားမှုနဲ့ရေးယူခံခဲ့ရတဲ့ဝန်ကြီးချုပ်ဟောင်း Najib Razak လက်ထက်2016ခုနှစ်မှာ CPB ကဒီပိုက်လိုင်းဆောက်လုပ်ရေးကန်ထရိုက်ရရှိခဲ့တာဖြစ်ပါတယ်။ဒ Damele Wujido Mahadia Tela Bido Manit Jolai Lama, the Solo Ilungagum Lisha Suraga Sanga Talibale.
India and Kashmir Titama, Champa Tekamu in a Chunga Biena, Pakistan, India and Ganucha, Sipilu Niva Chiniti, Dima Gayaga, Lana Chipitari, Yapeli Yam Piazamugu, Pakistan and Ganga, Pianpon Pile Pavi, Yapeli in Alo, Pianamu Pula Vichao, Pakistan Liang and Puga, Tinivichin Yaladava, Yapeli Yam Piazamu, Pile de Tre, Nanganaka Kizarine, Contain Liang Kizi, Yanechi, Kakari Chungiavare, India by Kashmir Titama. India did say Lizard, this summer, they can Punko Tekamune, Jomia Bina by Fiwai Laremawe, Pakistana, Liampian Tamuru, Cantalagaba, Champa Tekamuri, Napaimaro, Pakistan, Chiza, Jashi Mohammed, Setuja Osua, Tulacha Pirecha, Chinya Gavare, Indiana, Pakistan and Anucha, Nezapchovi, Lijan Tekamule, Nasa Jomiava, Pakistane, Indiana and Anucha, Taukua, Consel Liguni, Brisha Leoka, Lulay Yagabina by Supertonji, Pipuage Bubi, Nichingaro, Kashmiatita Paisamute, and Yimpoyaga, Pipuagava, Nomere, Nipongazega, Naso Supre, Pimaro, Nuclear and Power, Apiasa, Sinari, Tisau Lagajaraja, Dema Muria, Nuclear Supre, Uti Lamago, Soy Mule, Toponi Javare.
HIV virus and Sabio, Tisone, Noa Solution, Nedoma Solution, Kuna Tink, Kuna Tang Winya Tigo, Jasen Togare, Lu, Gulat Magaga, Topia Mare. The town to say, don't let a sign up, don't set Yoga Tepe Yamu Nelara Yoga Tepe Dura Kaba, one, two, one, three, Yoga Luna Mataya Suno, Nasat Dong Dadama, Dong Dalao Bay, Yoga Gutai, EID Yashi Tarelu, UNE's Apoye, Nissin, UNEID's Apoye, Nissin, Singalama, Popiawe, Tangua Guze, Kuni, Levangala, Is Yoga, Suzo, Chita Sino, Duda Omi Pietomuri, Doshiagu, Singalara, Topiavio, Yoga Ned, the Soldu, Natan Sakona Kunega, Shetain Shiagani Bro, Bigger than Nemano, could have think on a bounty with Yoja Dalu Suare. Who says Unitri is yoga, Sudo Pite Africa Dilama? Is the Sunday with this so much Jalabi value? A ship with your Bamaro, this so much Nayaga known as Shilabai Dilane, Africa Nobema, Guyaga no Tita Dore Lusu Alekna.
Ingani Yanik can take a Yatrinigo, Guang Lune, Gutanyo, Uroga, Jinya, Pikarabashe, Totashinashe. Tomorrow, view in Yamavan, Sisingani, Yanikunanayani, Kunanai Quetti, Asia set 7 Gani Tolan, Pinida Yukan, Sisionigo, Intel set 17 at Mia set 3 Rugani Pianle, Tolan, Pinivari, Salon Baumigaro, INDEL SAT 17 at MEASAT 3 Rupsibare, view in Yamatanaya mobile app at Tigule, view a burmese.voanews.com website Gani Sile. Download Yayu Naimare, a Kurot Drin Samarigo, Sadai Timpia Tobame. Lumuye Quacha Sassane Nine, Lupu Mahote, America and Mutami, Luto, and Maliugo, Tamnadon and Tramga, through Lare Muyanangu Pian Dwaja, Pio Jala Gajang, Democratine, Tamraja, Dima Muri Domi Pipo Nevare, Dijang View, Impuro Drin Tau, Bestie Vida Gusara Drin Pipo Tarago, Guzo Winlanga Timpia Tabare.
Imurom Yakinima, Piata Tare, Donkin Don Lenadi Abawin. American Beer Compensated to Unwork and Nipi Bimele, Tamara Donald Trump, Lumui, Queja, Sassan, Pioso Mujang, the Cha Chang Yabeku, Chechin Pyong Dwa Gabare.
If you hate our country, if you're not happy here, you can leave.
Punanga Mode, Dima Pioso in Diani to Dwa Java.
Somalia Nangama Mwepapi, American Nangada Kanitare, Muslim Lodo Ama, Ilhan Oma Abawin, Mutami Lodo Ama Leugo, Twitagani Takakere Kesago. Print out Uga Mirama, Tamara Tromga, Arilu, Pianle, Chichagaraba.
When I hear the way they talk about our country, when I hear the anti-Semitic language they use,
Jonah Nanga, Yong, Chusanji, Jong, Israel, Modi, Jonah, Jonah, Yandu, El Kaidao, the Bojare, Jong, Turu, Joni, Arigu, Jaro, Ta, Democrat Body, Demagal, Mulu, Jonah, Yusabari.
Ilhan Omar, Bin, Tamara Trom, Takachin, Kangare, Chaton Ugaro, Alexandria Ocasio Cortez, Rashida Talib ne Ayanna Presley ro phit ja bi tamara ye pyo so mu ha lu myo ye khwa ya sat san mu phit de lo thu ro ga pyo ba de a myo tamii lut do ama le u ko sa Ilhan Omar ga tamara thwa mye pyo so mu ri apo akhu lo tong pyan ga ba de.
He would love nothing more than to divide our country based on race.
Samara ha jamaru naingen go lu myo ye pha da ye ne lein kwe pya mu lu win mu ji ja ye sa ya a sin tan paw mu di bi do phyo khwe pit lo de sana shi ni da ba. Papilule Suro, အဲ့ဒီမတူကွဲပြားမှုတွေကိုခရုမဆိုင်ပဲညီညွတ်စွာလက်တွဲအလုပ်လုပ်ကြမယ်ကျမတို့ကိုဒီလိုခွဲခြားဆက်ဆံတဲ့နီးနယ်ပဲအနိုင်ရမယ်လို့သူထင်နေလို့ပ
ါနိုင်ငံတောင်ပိုင်းကတစ်ဆင့်ဝင်လာကြမဲ့သူတွေကိုခလုံးငွေလျှောက်ထားရေးပိုပြီးခက်ခဲစေမဲ့ဥပဒေသစ်ကိုအစိုးရကကြေညာတဲ့အချိန်မှာပဲတမနာကအခုလိုပြောဆိုလိုက်တာပါဒီနေ့လနေ့ကကြေညာလိုက်တဲ့ဥပဒေသစ်ဟာတရားမဝင်တဲ့အတွက်တရားရုံးမှာရင်ဆိုင်သွားမယ်လို့ Center for American Progress သုတေသနအဖွဲ့က
Congress said very clearly that if you pass through a safe third country as evidenced by an agreement,
တကယ်နိုင်ငံတစ်ခုကိုဖြတ်လာတဲ့သူကိုခလုံးငွေလျှောက်ထားခွင့်တားမြစ်လို့မရဘူးဆိုတာလွတ်တော်ကရှင်းရှင်းလင်းလင်းဥပဒေပြဋ္ဌာန်းပြီးသားဖြစ်ပါတယ်။ဒါပေမဲ့လက်ရှိဆိုရကတကယ်နိုင်ငံကိုဖြတ်လာတဲ့သူကိုခလုံးငွေလျှောက်ထားတာကိုဟန်တားခွင့်ရှိတယ်ဆိုပြီးဥပဒေအသစ်ထုတ်လိုက်တာပါ
။နိုင်ငံတော်ဝန်တရားမဝင်ဝင်ရောက်နေထိုင်သူတွေကိုသူ့အစိုးရကလိုက်လံဖမ်းဆီးနေတယ်လို့တမရထရမ်ကပြောနေပေမဲ့ခုချိန်ကြီးတော့ကြီးကြီးမားမားလိုက်လံဖန်ဆီးတဲ့အရေးလက္ခဏာမတွေ့ရသေးပါဘူးခင်ဗျာ
ကိုဇော်ဝင်လိုက်ပါရှင်အခုတော့ပြည်တွင်သတင်းတွေပဲဆက်ရအောင်ပါဖွဲ့စည်းပုံအခြေခံဥပဒေ2008ပြင်ဆင်ရေးပူးပေါင်းကော်မတီရဲ့ပြင်ဆင်ဖြည့်ဆွတ်ပဲဖြစ်မယ်ဆိုတဲ့အစည်းအခမ်းစာပါအချက်တွေထဲအရေးအကြီးဆုံးပြင်ဆင်ရမယ့်အချက်နဲ့စင်ကောချက်အများဆုံးအချက်ဟာပုံမှန်436ဖြစ်နိုင်ကြောင်းသုံးသပ်ကြပါတယ်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုဖွဲ့စည်းပုံအခြေခံဥပဒေလမ်းကြောင်းအရသွားမယ်ဆိုရင်တပ်မတော်ရာကိုစလဲရီရဲ့သဘောတူညီချက်မပါဝင်အခက်အခဲရှိနိုင်ကြောင်းလည်းသုံးသပ်ကြပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါတယ်
။ဟုတ်ကဲ့နိုင်ငံရေးပါတီအသီးသီးနဲ့တပ်မတော်သားလွှတ်တော်ကိုစလဲအစုဖွဲ့ကပြည်တော်စုလွှတ်တော်ကိုစလဲ45ဦးပါဝင်တဲ့ဖွဲ့စည်းပုံအခြေခံဥပဒေ2008ပြင်ဆင်ရေးပူးပေါင်းကော်မတီကဖွဲ့စည်းပုံပြင်ဆင်ရေးအတွက်တင်ပြချက်ပေါင်း3865ချက်ကိုတနင်္လာနေ့ကပြည်တော်စုလွှတ်တော်မှာတင်သွင်းခဲ့တာဖြစ်ပါတယ်။ဒီတင်ပြချက်3900ကျော်ထဲမှာအရေးကြီးဆုံးအချက်ဟာပုံမှန်436ဖြစ်နိုင်ကြောင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီရဲ့မင်္ဂလာတုံမြို့နယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးအောင်လှိုင်ဝင်းကပြောပါတယ်။
အရေးကြီးဆုံးကတော့436လို့ပဲထင်ပါတယ်။ဟုတ်ကဲ့။အဲ့ဒါမှာကျန်တဲ့အချက်တွေပါဟိုသဘောထားမတိုက်ဆိုင်ဘူး။ဒီလွှတ်တော်မှာဖြစ်နောက်ရေကောက်ဝင်တဲ့တက်လာတဲ့လွှတ်တော်တွေမှာပဲရှိဘူးနော်။အဲ့ဒီမှာကျန်တဲ့ပုဂ္ဂိုလ်တွေအရဲအဲသူတို့ရဲ့သဘောဆန္ဒနဲ့ပြင်ဆင်နိုင်မယ်လို့ထင်ပါတယ်။အဲ့တော့အရေးကြီးဆုံးကတော့အရင်ဆုံးကလည်းပါတီဘက်ကနေလက်မှတ်တွေကောက်ပြီးတော့ကမ်ပိန်းတွေပါတောင်လုပ်ခဲ့တဲ့အားမျိုးရှိပါတယ်။အဲ့တော့436လို့ပဲကျွန်တော်တို့ထင်
ဖွဲ့စည်းပုံအခြေခံဥပဒေအခန်း၁၂ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအခန်းပါပုံမှန်436ကကြီးမှာအရေးကြီးတဲ့ပုံမှန်တွေကိုပြင်ဆင်မယ်ဆိုရင်ပြည်တော်စုလွတ်တော်ကိုယ်စားလှယ်အားလုံးရဲ့85ရာခိုင်နှုန်းကျော်သဘောတူညီချက်ရရှိဖို့နဲ့အဲ့ဒီနောက်ပြည်ကုန်းကျဆန္ဒခံပွဲကျင်းပပြီးမဲပေးပိုင်ခွင့်ရှိသူအားလုံးရဲ့ထက်ဝက်ကျော်မဲဆန္ဒနဲ့ပြင်ဆင်ရမယ်လို့ဖော်ပြထားပါတယ်436ခါကွေးမှာတော့436ကကြီးမှာမပါတဲ့ပုံမှားတွေကိုပြည်တော်စုလွတ်တော်ကိုယ်စားလှယ်အားလုံးရဲ့85ရာခိုင်နှုန်းကျော်ရဲ့သဘောတူညီချက်နဲ့ပြင်ဆင်နိုင်ကြောင်းဖော်ပြထားတာဖြစ်ပါတယ်။ပုံမှား436ပြင်ဆင်ရေးနဲ့ပတ်သက်ပြီး NLD နဲ့ရခိုင်မျိုးသားပါတီတို့ကတင်ပြထားတဲ့အချက်တွေကိုဦးအောင်လှိုင်ဝင်းကအခုလိုဆက်ပြောပါတယ်
။ NLD ဘက်ကပြင်ချင်တာကပုံမှား436ကကြီးကိုလွတ်တော်ပြည်တော်စုလွတ်တော်ကိုယ်စားလှယ်အားလုံးရဲ့3-2ပုံကျော်နဲ့ပြင်ဆင်ပြီးတော့ပြည်လုံးကျဆန္ဒခံရေးပွဲကျင်းပ။အဲနောက်တစ်ခါခါကွေးမှာကျတော့တိတ်ပြီးတော့အရေးမကြီးတဲ့အချက်တွေကိုကန့်တတ်ထားတဲ့ခါကွေးကိုကျတော့ NLD ဘက်ကဟာအရင်ပြောမှာနော်။3-2ပုံနဲ့ပြင်ရမယ်။အဲတော့ NLD ဘက်ကတော့တိတ်အပြောင်းလည်းမရှိဘူး။အရင်85ရာခိုင်နှုန်းကျော်ကို3-2ပုံပေါ့68ရာခိုင်နှုန်းနဲ့ပြောင်းလည်းပေါ့။ရခိုင်ဘက်ကကျတော့သူကအဲ436ကကြီးကိုကိုယ်စားလှယ်ရဲ့3-2ပုံနဲ့ပြင်ဖို့သဘောတူတယ်။နောက်ဥပမာခါကွေးကိုကျတော့ကိုယ်စလေတွေ90ခန်းလောက်ကျော်နေသဘောတူဟ
ုတ်ဖွဲ့စည်းပုံပြင်ဆင်ဖို့ဆိုရင်တက်မတော်သားလွတ်တော်ကိုယ်စလေတွေရဲ့ထောက်ခံမှုမရရင်ပြင်ဆင်ဖို့ခက်ခဲနိုင်ကြောင်းသုံးသပ်ပါတယ
်ခုလက်ရှိအခြေအနေကတော့အဲ့ဒီကိုသွားဖို့ဆိုတာကအဲဖွဲ့စည်းပုံလမ်းကြောင်းနဲ့အညီသွားမယ်ဆိုရင်တော့တက်မတော်သားတွေသဘောတူမှရမှာနော်အဲ့တော့တက်မတော်ဘက်ကဘာမှမဆွေးနွေးဘူးဆိုတဲ့ဟာမျိုးလည်းဆရာတော်လည်းကြားမှာတက်မတော်ဘက်ကဘာမှဝင်ရောက်ဆွေးနွေးခြင်းမရှိဘူးဆိုတော့အခက်အခဲတော့ရှိလာနိုင်တာပေါ့နော်ဒီဒီပေါ်မှာတော့ဟုတ်
ဖွဲ့စည်းပုံအခြေခံဥပဒေ2008ပြင်ဆင်ရေးပူးပေါင်းကော်မတီအဖွဲ့ဝင်ချင်းပြည်နယ်အမှတ်9ကအမျိုးသားလွှတ်တော်ကိုယ်စားလှယ်ပူးခင်ကန်းလျံကတော့သူ့အမြင်ကိုအခုလိုပြောပါတယ်
။ဒီကြီးဆုံးကတော့ဟိုကအခန်းစင်းက436လို့ပြောတာဒီကံပဲဖြစ်တယ်။ကျွန်တော်တို့လည်း3ပုံလို့ပုံလို့ပြင်ထားပါတယ်။ပြီးတော့လူထုစာနာမှာလည်းမေးပေးနိုင်သူမဟုတ်ပဲနဲ့မေးလာရောက်ပေးတဲ့လူရဲ့ထက်ဝက်ဆိုတော့ကျွန်တော်တို့ပြင်ထားပါတယ်။သူ့အမြင်ကတော့မင်းပြည်နိုင်သူဆိုတော့ဘလို့မှမဖြစ်နိုင်ပေတာပုံမှန်တော့မှတနင်္ဂနွေလုံးမှာ90ရာခိုင်နှုန်းလုံးမရှိတာကိုအဲဒီ95ရာခိုင်နှုန်းမဟုတ်ပဲနဲ့3ပုံလောက်ရှိတော့ဆော့ချင်တော့ကျွန်တော်တို့ဖွဲ့စည်းပုံကိုတိတ်လွယ်တာလည်းမဟုတ်ဘူးတိတ် ခက်ခဲတာလည်းမဟုတ်အနေတော်လောက်နဲ့ပြင်ဆင်လုပ်ရမှာပေါ့ဒါတော့တမတော်ပေါ်မှာပဲမူတည်လိုက်မယ်လေသူတို့လည်းဒီတူတန်းပေါင်း50ရဲ့အနေထားတိုက်ပြင်းနေထားဖို့တော့သူတို့ထောက်ဆုံးမယ်လို့မျှော်လင့်ပါတယ်
ဖွဲ့စည်းပုံပြင်ဆင်ရေးအတွက်လွှတ်တော်အတွင်းမှာအကျဉ်းအငယ်ဆွေးနွေးနိုင်ဖွယ်ရှိတဲ့တင်ပြချက်တစ်ခုကတော့တမရော်သားလွှတ်တော်ကိုယ်စားလှယ်ပါဝင်မှုကိုရှော့ချတာပဲဖြစ်ပါတယ် NLD ပါတီကတတိယအကြိမ်လွှတ်တော်တည်တံ့မှာတမရော်သားပါဝင်မှုကို15ရာခိုင်နှုန်းစတုဒ္ဒအကြိမ်မှာ10ရာခိုင်နှုန်းနဲ့ပြင်စမအကြိမ်မှာ9ရာခိုင်နှုန်းထိထားရှိဖို့တင်ပြထားတာဖြစ်ပါတယ်တိုင်းသားလွှတ်တော်ကိုယ်စားလှယ်တချို့ကတော့သူတို့ပြည်နယ်တွေရဲ့လုံပိုင်권တိုင်းသားလူမျိုးတွေရဲ့ရပိုင်권စရတွေတိုးမြင့်ရေးဟာဖွဲ့စည်းပုံမှာပြင်ဆင်ရမယ့်ရေးကြီးအချက်တွေဖြစ်ရှုမြင်တာတွေရှိပါတယ်
။ကိုမိုးစောတင်ပြသွားတာပါရှင်။အခုတော့အိန္ဒိယမြန်မာနယ်စပ်ဂိတ်ပိတ်လိုက်တဲ့သတင်းတင်ပြခြင်းပါတယ်။တရားဝင်ကုန်သွယ်မှုကြောင့်ပြဿနာဖြစ်ပွားခဲ့တဲ့မြန်မာနဲ့အိန္ဒိယနိုင်ငံအမှတ်နှစ်နယ်စပ်ဂိတ်ကိုအိန္ဒိယနိုင်ငံအစိုးရကနေမနေ့ကစပြီးတော့ရေအကန့်အသတ်မရှိပိတ်ပင်လိုက်တယ်လို့မြန်မာဖက်ချန် Recorder အာရာပိုင်တွေကပြောပါတယ်။အထူးသဖြင့်နိုင်ငံသွင်းကုန်ပို့ကုန်တင်သွင်းတဲ့နေရာမှာတရားဝင်လိုင်စင်မရှိဘဲနားလည်မှုနဲ့တင်သွင်းနေတဲ့ကိစ္စအပေါ်ထိန်းချုပ်တဲ့အနေနဲ့နယ်စပ်ဂိတ်ကိုပိတ်ပင်တယ်လို့လည်းကုန်သည်အတိုင်းဝိုင်းတွေကဆိုပါတယ်။ VOA မြန်မာပိုင်းသတင်းထောက်နိုင်ကုန်အိမ်ကသတင်းပေးပို့ထားပါတယ်။
ဟုတ်ကဲ့ပါအိန္ဒိယမြန်မာအမှတ်နဲ့နယ်စပ်ကုန်သွယ်ရေးရီကော့တာစုခေါ်ထားခဲ့ကိုမီဆိုရန်ပြည်နယ်ဆိုရကောက်ခွန်ဌာနကနေမနေ့ကစပြီးရက်ကစမရှိပိတ်ပင်လိုက်တယ်လို့ရီကော့တာမြို့အုပ်ချုပ်ရေးမှူးချန်လျန်နာက VOA ကိုပြောပါတယ
်မြန်မာဘက်ကနေအဓိကတုတ်ကုန်ကအကွင်းတူးတွေပေါ့နော်တုံးကုန်အမြင်နဲ့ဆိုတော့ကမြောက်စွာမီဆီနဲ့သပင်ပေါ့နော်တကယ်တော့ဒီတုတ်ကုန်မဟုတ်ဘူးကောင်းကူအမီနဲ့တို့ကတင်တွင်းတာပေါ့နော်။နောက်ပြီးတော့ကျွန်တော်နိုင်ငံကနေတွင်းနဲ့ကွင်းတီးတွေရတယ်။တို့အိန္ဒိယနိုင်ငံမှာတကယ်အခွင့်ဆောင်ရမယ့်ဒီနှုန်းကများတယ်မကိုက်ဘူးပေါ့နော်။တခြားတဲ့မှာအခုလက်ရှိမီဇိုရမ်ပြည်နယ်မှာရှိတဲ့ကတ်စတမ်တွေကနေပြီးတော့နားလည်မှုနဲ့ဒီကွင်းတီးတွေလက်ခံပြီးတော့တို့ကအခွင့်အရေးတွေကောက်တာပေါ့။အကြမ်းတမ်းမှာကဟိုမီဇိုရမ်ပြည်နယ်မှာနိုင်ငံခြားတွင်းကုန်ကုကုန်လိုင်စင်ရတဲ့ဖွဲ့စည်းရာတစ်ခုရှိတယ်။အဲဒါမဲ့ပြီးခဲ့တဲ့ပတ်တည်မှာမီဇိုရမ်ပြည်နယ်အိုင်ဇောမီအဝင်မှာအဲဒီနိုင်ငံခြားကုကုန်တွင်းကုန်လိုင်စင်ပေးနေရနေပြီးတော့ကုန်တယ်ရှိမှာသူတို့ကအခွင့်ပြန်ကောက်တယ်။ကုန်တယ်ရအဲဒါကိုမစင်တ်လို့အစိုးရကိုတင်ပြသွားတယ်။ကိုယ်တော်ဆေးပြီးမဲ့ကစတန်ထနာချုပ်ကနေကန်တမစီပိတ်သွားတာပေါ့
ဘုံကြီးစီတင်ရင်းခွေကတာပိတ်ပင်ပြီးလူနဲ့ကားသွားလာကိုပိတ်ပင်တာမရှိဘူးလို့သူကဆိုပါတယ်အမှတ်နှစ်နေဆက်ကုန်ရေးခဲ့တာမြန်မာဖက်ချန်ချင်းမြင့်နဲ့ဖလန်းမြို့နဲ့ရီကော့တာမြို့နဲ့အိန္ဒိယနိုင်ငံမီဆိုရန်ပြည်နယ်ကြံဖိုင်းခရိုင်စုခေါ်တာကိုဆက်တွေ့ကူးစမ်းနေတာပါကုန်သွယ်မှုအနေနဲ့ကတော့မြန်မာနိုင်ငံဘက်ကအဓိကပို့ကုန်ဖြစ်တဲ့ကုန်သီးတင်ပို့နေပြီးအိန္ဒိယနိုင်ငံကနေဓာတ်မြေဩစာတင်သွင်းနေတာပါသွင်းကုန်ပို့ကုန်ကုန်သွယ်ရမှာတရားဝင်မဟုတ်ပဲနားလည်မှုနဲ့သာလှုပ်ဆောင်နေတဲ့အပေါ်မှာအိန္ဒိယအစိုးရကလည်းတရားဝင်ဖြစ်အောင်ထိန်းချုပ်တဲ့အနေနဲ့ပိတ်ပင်တာလို့ယူဆကြောင်းကုန်သွယ်သူဖြစ်တဲ့ဥကျော်မူကပြောပါရယ
်အဓိကတော့ကျွန်တော်တို့ကုန်သွယ်မှုလုပ်တဲ့နေရာမှာကုန်သွယ်တွေကတရားဝင်ကုန်သွယ်ခွင့်လိုင်စင်ပေါ့နော်မရှိကြဘူးနားလည်မှုယူပြီးတော့ကုန်တွေကိုမြေဆောင်ဘက်ကကူးနေကြတယ်ဒီစရမစိုးရအနေနဲ့ဖြစ်ဖြစ်သူရတဲ့ရထိုက်တဲ့ခွန်တွေကမရတော့ဘူးပေါ့ခွန်တွေတော်တော်ဆုံးရှုံးတယ်လို့အဲ့လိုမျိုးပြောတယ်ပေါ့နော်ဒီနှစ်ဆက်ကုန်သွယ်ရေးကိုတရားဝင်ကုန်ကူးမယ်ဆိုရင်လေကုန်သွယ်ခွင့် license ရှိတဲ့လူတွေကပဲကိုနီးစနစ်မှန်မှန်နဲ့ကုန်ကူးလို့ရအောင်သူတို့ချင်းချုပ်ချင်းတဲ့သဘောနဲ့အခုလောလောဆယ်သူတို့ပိတ်တယ်လို့ကျွန်တော်နားလည်ရတယ်ပေါ့နော်
ချင်းမြင်တဲ့ရီကော့တာမျိုးကလည်းတစ်ဆင့်တစ်ဖက်မီဆိုရန်ပြည်နယ်ကိုဂုံပစ္စည်းပို့တဲ့ကုန်တယ်များစုဟာတင်းကုန်ထုတ်ကုန်လိုင်စင်မရှိတဲ့အပြင်အစိုးရထံတရားဝင်အခွန်ပေးစာမှုမရှိတဲ့အတွက်ရခိုင်ကလည်းပိတ်ပင်မှုတွေရှိနေတာပါအခုလိုနယ်စပ်ကုန်တွေရေးပိတ်ပင်တဲ့အတွက်ကုန်တယ်တွေအနေနဲ့ထိခိုက်မှုတွေရှိနေတယ်လို့ရီကော့တာပြန်ကြားရေးဌာနဒုတိယဦးစီးမှုလာပက်လွန်ကပြောပါတယ
်အခုတကြားတစ်ခုပဲအခုပြီးတော့ကျွန်တော်ကွန်ဖီတွေကင်တင်းလုပ်နေတာပေါ့နော်ပေးတဲ့ခါကျတော့ကုန်တယ်တွေလည်းအခုပစ္စည်းတွေတင်ပို့လို့မရဘူးရနာနေတယ်။ကုန်စည်စင်းမွားလည်းကျန်ချသွားတယ်၊ခြိခိုက်သွားတယ်။အဓိကတော့ကုန်တယ်တွေတင်နေတာပေါ့နော်
။ပြီးခဲ့တဲ့2018ခုနှစ်ကမြန်မာနိုင်ငံကိုလာရောက်ခဲ့တဲ့အိန္ဒိယနိုင်ငံပြည်ပရေးရဝန်ကြီးနဲ့နိုင်ငံတော်အကိုင်ပင်ကပုဂ္ဂိုလ်ဇော်အောင်ဆန်းစုကြည်တို့ကလည်းနိုင်ငံကုန်သွယ်ရေးအစဉ်ပြေချုံးမွေးစေဖို့သဘောတူစာချုပ်ရေးဆွဲခဲ့ကြပါတယ်။ဒါပေမဲ့လည်းအောက်ခြေကုန်သွယ်ရေးအပိုင်းမှာတော့စနစ်တကျမဖြစ်သေးဘူးလို့ကုန်တယ်အတိုင်းဝိုင်းကဆိုပါတယ်။ချင်းမြင့်တဲ့ရီကော့တာမျိုးအိန္ဒိယမြန်မာအမှတ်နှစ်နယ်စပ်ကုန်သွယ်ရေးစခန်းမှာဆိုရင်မနေ့ကပို့ကုန်သွင်းကုန်ပမာဏဒေါ်လာတန်40ကျော်ရှိနေတယ်လို့လည်းနယ်စပ်ကုန်သွယ်ရေးစခန်းစင်းရင်ရသိရပါတယ်။အိန္ဒိယမြန်မာနယ်စပ်ကုန်သွယ်ရေးဂိတ်ထဲမှာအမှတ်သစ်မိုးရေးနယ်စပ်ကုန်သွယ်ရေးဂိတ်ကအကြီးဆုံးဖြစ်ပြီးတော့ရီကော့တာအမှတ်နှစ်ကုန်သွယ်ရေးဂိတ်ဟာဒုတိယအကြီးဆုံးဂိတ်အနေနဲ့တရားဝင်ဖွင့်လှစ်ထားပါတယ်ခင်ဗျာ။
တော်ရရှိမှာခင်ဗျာမြန်မာနိုင်ငံမှာအုတ်ချုပ်တဲ့အစိုးရစနစ်ပြောင်းလဲလာခဲ့တာလင်းနေရှိပြီဖြစ်ပေမဲ့မြန်မာနိုင်ငံသားတွေဟာအင်းလီချင်းနိုင်ငံအနေနဲ့ဒေတာရင်းကတခြားနိုင်ငံတွေကိုအလုံးအရင်းနဲ့ထွက်ပြီးအလုတ်ကန်ချပွေလုတ်ကန်နေကြဆဲဖြစ်ပါတယ်အခုရပိုင်းထိုင်းနဲ့မလေးရှားနိုင်ငံတွေအတွင်းတရားမဝင်ဝင်ရောက်လာတဲ့မြန်မာနိုင်ငံသားအများအပြားဖမ်းဆီးခံနေကြရတာကိုကြည်ကြည်အားဖြင့်တိုင်းပြည်စည်းဝါးအခြေအနေဟာအခြေခံလူထုအတွက်ခဏချင်းတိအထောက်အကူမပြုနိုင်သေးဘူးဆိုတာသိတာပါတယ်အစိုးရစနစ်တည်ပြောင်းလဲသွားပေမဲ့စည်ရဲမွတ်တည်မှုတွေကိုခါစီခံနေကြပြီးပြည်ပကိုအလုတ်ထွက်လုပ်နေကြတဲ့မြန်မာနိုင်ငံသားတွေရဲ့အခက်အခဲနဲ့ဘဝအခြေအနေတွေအကြောင်းအခုလာမယ့်အင်္ဂါညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါ။အဝင်ဆွေးနွေးလိုသူတွေအနေနဲ့ကျွန်တော်တို့ရဲ့ရုံးဖုန်းနံပါတ် 1-239-382-5554 ကိုကြိုတင်ဆက်သွယ်နိုင်ပါတယ်။အီးမေးလ်နဲ့မေးခွန်းတွေကိုကြိုတင်ပေးပို့ထားလိုသူတွေအနေနဲ့ burmese@voanews.com ကိုရေးသားပေးပို့နိုင်သလို VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေလည်းဆွေးနွေးလိုတဲ့အကြောင်းအရာတွေကိုကြိုတင်ရေးသားပေးပို့ထားနိုင်ကြပါတယ်။ပေါင်းဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်ပါတယ
်။ VOA မြန်မာ VOA American အစံရဲ့တိုက်ရိုက်လေလံအစီအစဉ်ကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်မှာတစ်ပတ်ကိုနှစ်ချိန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။ဒီကနေ့ည9နာရီတိုက်ရိုက်လေလံဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါရရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့တိုက်ရိုက်ထုတ်လွှင့်ချက်တွေကိုထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်သလို VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနိုင်ကြပါရရှင်။အခုတော့ကြာရှိနေတဲ့အချိန်တွင်တဲ့အချင်းချုပ်ကိုကောင်းလင်းဦးကပြောပြပေးပါဦ
း။ရှင်းလာတဲ့ချင်အမေရိကန်ကတောင်ကိုရီးယားနဲ့ပူးတွဲစည်းလေးချင်းမဲ့စီစဉ်ဟာဝါရှင်တန်မှာနျူကလ িয়ার ရေးဆွေးနွေးမှုတွေကိုထိခိုက်နိုင်တဲ့အကြောင်းမြောက်ကိုရီးယားကသတိပေးလိုက်ပါတယ်။စည်းလေးချင်းမဲ့စီစဉ်ဟာအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဝန်တို့ရဲ့ပြည်ရနေတဲ့စင်ဝင်ငင်ကထိုက်သည့်စည်းပွဲသဘောတူညီချက်ကိုချိုးဖောက်အောင်ရောက်တဲ့အကြောင်းနဲ့မြောက်ကိုရီးယားနိုင်ငံခြားရေးဌာနရဲ့ကြေညာချက်ကိုနိုင်ငံပိုင်ကိုရီးယားဗဟိုသတင်းအေဂျင်စီကဒီနေ့ပဲဖော်ပြလိုက်တာပါ။အမေရိကန်ရဲ့ရှေ့ဆက်လုံးမဲ့လှုပ်ရှားမှုတွေကိုချစ်ပြီးအလုပ်ဖွဲ့တွေချဆွေးနွေးမဲ့စီစဉ်တဲ့ပတ်သက်လို့ဆုံးဖြတ်ချက်ချမယ်လို့လည်းမြောက်ကိုရီးယားနိုင်ငံခြားရေးဌာနပြောခွင့်ရသူတူကိုအမည်မဖော်ဘဲကုကားပြီးကြေညာချက်မှာဖော်ပြထားပါတယ်။ UN နိုင်ငံနျူကလ িয়ার ရေး2015နိုင်ငံတကာသဘောတူညီချက်အရလိုက်နိုင်ရမယ့်ကိစ္စတွေကိုရှော့ချသွားရမယ့်အကြောင်း UN ဥက္ကဋ္ဌအယာတူလာအလီခါမေနီကဒီကနေ့ပဲပြောလိုက်ပါတယ်။ပိတ်ဆို့တံခါးမှုတွေကြောင့် UN နိုင်ငံစီးပွားရေးထိခိုက်နေရတာကိုလည်းဆက်ရုပ်ပါဥရောပနိုင်ငံတွေကထိထိရောက်အကူအညီမပေးဘူးလို့ဆွတ်ဆွဲကြတာပါ။အမေရိကန်လွှတ်တော်အမတ်တွေပေါ်သမ္မတဒေါ်နယ်ထရန့်ကလူမျိုးရေးခွဲခြားတဲ့မျက်ချက်ပေးစကားတွေပေါ်ရှုတ်ချတဲ့ဆုံးဖြတ်ချက်တွေကိုဒီမိုကရက်အများစုလွှမ်းမိုးထားတဲ့အောက်လွှတ်တော်မှာဒီကနေ့မဲခွဲဆုံးဖြတ်ဖို့ရှိနေပါတယ်။အခုလိုမဲခွဲဖို့ရှိတဲ့အကြောင်းအလုပ်တော်လူများစုခေါင်းဆောင်စတန်နီဟိုယားကကြေညာခဲ့ပြီးဒီမိုကရက်အမတ်တွေနဲ့အတူရီပပ်ဘလစ်ကန်အမတ်တွေအနေနဲ့လည်းပါတီရဲ့တိုင်းပြည်ကိုကြည့်ပြီးမဲပေးမယ်လို့ပြောနေတဲ့အကြောင်းလည်းပြောဆိုခဲ့တာပါ။အမေရိကန်ပြည်သူတောင်ပိုင်းနယ်စပ်မှာခလုံးဝင်းရဖို့ကျူးပန်းသူအများစုကိုသမ္မတဒေါ်နယ်ထရန့်ဆွေးရကတာစီကိုစီစဉ်နေပါတယ်။ဒီစီစဉ်ကြောင့်အမေရိကတိုက်အလဲပိုင်းနိုင်ငံတွေကနေအင်းနီးချင်းမက္ကဆီကိုနိုင်ငံကဆင်အမေရိကန်ကိုနယ်စပ်ဖြတ်ကျော်ဝင်ရောက်ဖို့ကြိုးစားသူတွေပေါ်အဓိကရိုက်ခတ်လာနိုင်ပါတယ်။ဒီရိုက်ခတ်နဲ့အမေမီလုံရွေးဌာနတို့ရဲ့တင်းလာနေတုန်းကစာမျက်နှာ58မျက်နှာပါထုတ်ပြန်ကြေးရကိုလုံးဝရှောက်ထွားနေတဲ့နိုင်ငံတစ်ခုကိုကုန်းလန်းကဖျက်ပြီးအမေရိကန်ကိုရောက်လာသူတွေကိုကုန်းလုံးဝမပေးဘဲတားမြစ်လိုက်တာပါ
။တရင်အချင်းချက်ကိုကောင်းလင်းကြေညာပေးခဲ့တာပါ။ဒီညနေအတွက်အစီအစဉ်ထုတ်လို့ရမို့ကမဆုံမဖြစ်ပြီးအတန်ဖန်အင်ဂျင်နီယာကတော့ဝက်နာရောဘတ်ဖြစ်ပါတယ်။ VOA American အသံရညာဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:20အထိလိုင်းဒိုမီတာ25 kHz 15953ည၊လိုင်းဒိုမီတာ30 kHz 17893ည၊လိုင်းဒိုမီတာ53 kHz 9339နဲ့လိုင်းလမ်မီတာ190 kHz 15905ကနေတိုက်ထုတ်လွှင့်ပေးသွားအောင်ပါ။သောတာရှင်များနဲ့တို့ကမြန်မာပြည်သူပြည်သားအပေါင်းကျမ်းမာရှင်လာပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနင်္ဂလာပ
ါ This program has come to you from the Voice of America, Washington.
Thank you.
From Washington, this is...